ကမ္ဘာလုံးတိုင်းတန်နဲ့အမေရိကန်ရဲ့ဥဆောင်မှုကိုတရုတ်ရဲ့ဥဆောင်မှုတဲ့ပိုပြီးလက်ခံကြတဲ့အကြောင်းဒီကနေ့တနင်္လာနေ့မှာထုတ်ပြန်တဲ့ဂါလော့စစ်တမ်းကဖော်ပြထားပါတယ်အမေရိကန်ဥဆောင်မှုကိုနိုင်ငံအတော်များများကထောက်ခံပေမဲ့2023ခုနှစ်မှာတော့အင်အားကြီးနှစ်နိုင်ငံလုံးကိုထောက်ခံမှုကျဆင်းသွားတယ်လို့စစ်တမ်းကဖော်ပြထားပါတယ်2023ခုနှစ်စစ်တမ်းကောက်ယူခဲ့တဲ့နိုင်ငံပေါင်း ကိုရီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာအကျိုးဆက်ဆံရေးအပေါ်မှာမူတည်နေတယ်လို့လဲစစ်တမ်းကထောက်ပြပါတယ်။အမေရိကန်နဲ့တရုတ်ရဲ့ဥဆောင်မှုကိုတကမ္ဘာလုံးကထောက်ခံမှုကျဆင်းနေတယ်ဆိုပေမဲ့နှစ်နိုင်ငံစလုံးကကမ္ဘာနိုင်ငံတချို့မှာရေရှည်အကျိုးစီးပွားရှိခဲ့တာကိုလည်းထောက်ပြထားပါတယ်။တရုတ်နိုင်ငံကတန်ဇန်နီးယား၊ယူဂန်ဒါ၊တောင်အာဖရိက၊မလာဝီစတဲ့အာဖရိကနိုင်ငံတွေမှာအ ဝရရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်။တရုတ်ရဲ့ဒေတာတွင်းရန်လိုတဲ့လူရက်တွေကအင်းနီးချင်းနိုင်ငံနေအနေနဲ့အမေရိကန်ရဲ့ဥဆောင်မှုကိုပိုထောက်ခံဖို့တွန်းပို့ပေးနေတယ်လို့ဖြစ်နေတဲ့အကြောင်းလဲစစ်တမ်းကဖော်ပြထားပါတယ်။နှစ်ပေါင်း20နီးပါးကြာ Gallup စစ်တမ်းအချက်အလက်တွေအရတကမ္ဘာလုံးမှာ Republican ဥဆောင်မှုတဲ့ Democrat ဥဆောင်မှုကိုထောက်ခံမှုပိုများတယ်လို့လဲဒီကနေ့ထောက်ပြန်တဲ့စစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျ။